သောရရှိမြတ်ပြန်မြန်မာနိုင်ငံစီအစိုးရဟာသရွတ်တတ်မှတ်ထားတဲ့2010ပြည့်ရွေးကောက်ပွဲကျင်းပမယ်ဆိုတဲ့အချိန်ဟာနိကတ်တထက်နိကတ်လာနေပါတယ်အခုအချိန်ထိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်ပြတောင်းဆိုထားတဲ့အချက်တွေကိုစစ်အစိုးရဘက်ကလိုက်လျောမဲ့အရေးအယောင်အလားအလာလုံးဝမတွေ့ရသေးပါဘူးတချိန်တည်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းပဲသရွတ်တင်ပြတောင်းဆိုထားချက်တွေကနေလျှော့ပေးမဲ့အရေးအယောင်အလားအလာလုံးဝမတွေ့ရသေးပါဘူးမြန်မာဒီမိုကရေစီအဖွဲ့ချုပ်ဟာစစ်အစိုးရကပြင်ဆင်တဲ့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တောင်းဆိုချက်၄ခုကျွန်တော်မှတ်မိတော့တောင်းဆိုထားပါတယ်အဲ့ဒါကတော့နိုင်ငံရဲ့အကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးရမယ်နောက်တစ်ခါမြို့သားညီလာခံကရေးဆွဲလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်သုံးသပ်ဖို့ကော်မတီတစ်ခုဖွဲ့စည်းပေးရမယ်နောက်မြန်မာဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်နဲ့စစ်အစိုးရခေါင်းဆောင်ချင်းတွေ့ဆုံဆွေးနွေးရမယ်နောက်ပိုင်းမှာတိုင်းရင်းသားတွေကိုပါဒီဆွေးနွေးမှုမှာထည့်သွင်းလာမယ်ဆိုပြီးတော့အချက်တွေတောင်းဆိုထားတယ်ဟုတ်ပါလားဒေါက်တာတင်းစုခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ပါမှာခင်ဗျာဒီတိုင်းပါပဲခဏလေးရည်ရည်ချက
်ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာသူတို့မူကိုဆက်လက်ကင်ဆယ်ထားမယ်ဆိုရင်ပါတီရည်တည်ရေးအတွက်တောင်မှထိခိုက်လာနိုင်တဲ့အလားအလာရှိနေပါတယ်ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲမဝင်ရင်စစ်စွာဥပဒေအရသူတို့ဖျက်ခိုင်းကောင်းဖျက်ခိုင်းလာနိုင်ပါတယ်တချိန်တည်းမှာပဲပါတီကိုဆက်လက်တည်မြဲစေချင်တဲ့ဆိုရင်သူတို့ဆွဲကင်ထားတဲ့တောင်းဆိုချက်တွေကိုပြန်လည်စဉ်းစားမယ့်အခြေအနေမျိုးရှိနေပါတယ်။တနည်းပြောရမယ်ဆိုရင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအရေးကြီးတဲ့ဆုံးဖြတ်ချက်ကိုပြုလုပ်ရမယ့်လမ်းစုံလမ်းခွရောက်နေတယ်ဆိုရင်မှားမယ်မဟုတ်ပါဘူး။ဒီအခြေအနေမျိုးမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဘာလို့သင့်ပါသလဲ။ပထမဆုံးဒေါက်တာတင်းဆွေကိုကျွန်တော်မေးလိုပါရစေ။
ဟုတ်ကဲ့ခင်ဗျာကျွန်တော်မြင်တာကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကပါတီရှင်တန်ရေးဆိုတာလေအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့တာဝန်ဟာလူထုကနေပြီးတော့90ခုနှစ်ရန်နာကောင်းတဲ့ဖော်ရေးကိစ္စကိုလုံးဝပုံချခြင်းခံရတဲ့ပါတီကြီးဖြစ်တဲ့အတွက်ပါတီရည်တည်ရေးရှင်သန်ရေး2010ဆိုတာ၄တဲ့1990ပြည့်နှစ်ရွေးကောက်ပွဲရန်နာအကောင်းတဲ့ဖော်ရေးဒီတာလေNL ရဲ့အရေးကြီးဆုံးတာဝန်ဖြစ်တယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်1990ပြည့်နှစ်ရွေးကောက်ပွဲရန်နာအရာပေါ်ပေါက်လာမဲ့နိုင်ငံရဲ့အခွင့်အရေးကိုဒါလည်းNL ရဲ့အခုဒီဆိုင်မှာဖြစ်ပြီးတော့ဒီ2010ပြော2014ပဲပြောဒါတွေကတော့ကျွန်တော်တို့အပိုက်ကနောက်ပိုင်းကိစ္စတွေဖြစ်တဲ့အတွက် NLD ဟာပါတီရည်တည်ရည်တည်ရှင်တိုင်းအတွက်လုပ်နေတဲ့နိုင်ငံရေးပါတီကြီးမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုရှင်းရှင်းလင်းလင်းမြင်ပါတယ်ဒါကြောင့်ဟာပါတီရည်တည်အတွက်တော့လုပ်နေတဲ့ပါတီမဟုတ်ပါဘူးခင်ဗျာ
ဟုတ်ကဲ့ကိုမြင့်စိုးကတော့ဘယ်လိုသဘောပါလဲခင်ဗျာမြန်မာဒီမိုကရေစီဖွဲ့ချုပ်ဟာပါတီရည်တည်အတွက်သူတို့ရဲ့တောင်းဆိုထားတဲ့အချက်တွေကိုရှော့ပေါ်စဉ်းစားသင့်ပါသလားစေစွဲဘက်ကလုံးဝမလိုက်လျော့ဘူးဆိုရင်သူတို့မျိုးပါတီမရက်တည်ရရင်လည်းကိစ္စမရှိဘူးသူတို့ရဲ့မူအတိုင်းဆက်လက်ပြီးတော့စတိခံသွားမယ်ဆိုတဲ့သဘောမျိုးဘယ်လန့်လိုက်တဲ့ထင်ပါတယ်ခင်ဗျာ
ကျွန်တော်အမြင်ကတော့ခင်ဗျာကျွန်တော်တို့ပုဂ္ဂလိကတူးချင်းတယောက်ချင်းအကျိုးနဲ့စာရင်ကျွန်တော်တို့ပါတီအကျိုးကိုကျွန်တော်တို့ကြည့်ရမယ်တကယ်လို့ပါတီအကျိုးနဲ့နိုင်ငံတော်ရဲ့ပြည်သူလူထုရဲ့အကျိုးကိုရှင်းမယ်ဆိုရင်ကျွန်တော်တို့ပါတီအကျိုးကိုစွန့်လွှတ်တဲ့စွန့်လွှတ်ရမယ်လို့ကျွန်တော်အဲ့လိုတော့ကျွန်တော်ယုံကြည်ပါတယ်အခုလက်ရှိမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လမ်းဆောင်လမ်းကွာကိုရောက်နေတာကတော့အမှန်ပါပဲသို့တော်လည်းကျွန်တော်တို့ကဒီနေရာဟာစုံခန်းတိုင်လားဒီနေရာဟာဇလန်းပြီးသွားနိုင်တဲ့နေရာလားဆိုတာတော့ကျွန်တော်တို့လေးလေးနက်နက်ကျွန်တော်တို့စဉ်းစားရမှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ကြီးညာချက်ဆက်ရှိရထုတ်ပြန်ထားတဲ့အခြေခံလေးအခြေခံမူလေးအပေါ်မှာကျွန်တော်တို့ခိုင်ခိုင်မာမာစုခိုင်ထားတယ်ဆိုတာကပါတီအတွက်ကိုအများကြီးကိုကျွန်တော်တို့အားရှိတယ်ပါတီအတွက်လည်းအားကောင်းစေတယ်အဲ့လိုတော့ကျွန်တော်ယူဆပါတယ်ခင်ဗျ
ဆိုတော့ပါတီအကျိုးဆိုတာဘာကိုပြောသလဲခင်ဗျပါတီဆက်လက်တည်တံ့ရည်လားသူတို့မျိုးပါတီရဲ့မူဝါဒကိုမစွန့်လွတ်ပဲနဲ့ပါတီပြုတ်ရင်လည်းပြုတ်ပလိစေဒီအတိုင်းဆက်ကင်သွားမယ်ဆိုတဲ့ဘောလားခင်ဗျ
ကျွန်တော်အမြင်ကိုပြောရမယ်ဆိုရင်တော့ကျွန်တော်တို့အဖွဲ့ချုပ်ရဲ့အခြေခံမူဝါဒတွေကဒီမိုကရေစီရရှိရေးနဲ့အခြေခံလူ့အခွင့်အရေးတွေရရှိရေးတိုင်းဒေသခွင့်ရရရှိရေးဆိုတော့ကျွန်တော်တို့မူလညီမှန်းချက်ကြီးတွေကိုကျွန်တော်တို့စုကင်ထားပါတယ်။အဲဒီဓာတွေကိုအကောင့်ထဲခေါ်တဲ့နေရာမှာတော့ကျွန်တော်တို့ကမဟာဒီဝါပိုင်းနီးဒီဝါပိုင်းကိုလူကြီးတွေအနေနဲ့လုတ်အပ်ရင်ထုံးတက်ပြီးတော့ကျွန်တော်တို့လိုချင်တဲ့အရာရောက်အောင်လို့ဒေလန်းတွေကိုရွေးတင်တယ်ဆိုတော့တော့လူကြီးတွေအနေနဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်ယူဆပါတယ
်ဒေါက်တာတင်းဆွေခင်ဗျာဆရာပြောတဲ့ပါတီဟာပါတီရည်တည်ရှင်သန်ရေးတဲ့မူဝါဒအတိုင်းစောစောမြင်းမြတ်ဆုတ်ကန်ရမယ်ပြည်သူတွေပေးထားတဲ့တာဝန်ဖြစ်တယ်ဆိုတော့တကယ်လို့ပါတီဆိုတာမရှိတော့ဘူးဆိုရင်ပါတီကိုလုံးဝဖျက်သိမ်းခံရတယ်ဆိုရင်ဘယ်လိုလုပ်ပြီးတော့ဆရာတို့မူဝါဒရှင်သန်အောင်လုပ်နိုင်မှာခင်ဗျာ
ဟုတ်ကဲ့ခင်ဗျာက ကျွန်တော်ကပါတီဖြတ်ဖို့ဆိုတာလည်းပို့လို့ကျွန်တော်ဥစားပေးဟိုအစီအစဉ်ကိုပဲပြောတာပါပါတီကလည်းဆက်ရှိရမယ်ကျွန်တော်လုပ်တဲ့လောကတာတွေအဲချတဲ့မူတွေကိုလည်းအကောင်းနဲ့ပေါ်ရမယ်ဆိုတဲ့သဘောအဓိကတော့ဟိုမူဝပို့ရေးကြည့်တယ်ဆိုတဲ့သဘောပါတချိန်တော့အောင်ဆန်းစုကြည်ကိုနိုင်တော့မှာမလိုအပ်တော့ရင်ဟလာတချိန်မှာ NLD ဖြစ်မှန်နေလို့ယူဆတယ်လူတို့အတွက်အကျိုးရှိမယ်လို့ယူဆတာတွေကိုစင်စိုက်ကျွန်တော်တို့ပြောဆိုလုပ်ကိုင်လာခဲ့ပါတယ်အဲခုချိန်ကြီးကျွန်တော်တို့ကလည်းမိုင်းရေးနေတာပေါ့ခင်ဗျာဒါမှန်တိုင်းကျွန်တော်တို့သွားကြတာပဲတော်တော်လေးဒီဆုပ်ကိုင်နေဆိုတဲ့အပေါ်မှာတော့ကျွန်တော်ညီချက်ထုတ်လို့ပါတယ်အဲ့ဒီတော့ဆောင်မှုဟာအမျိုးမျိုးသောဟာလာအလျှော်ပေးမှုပဲဖြစ်စီအပြည့်သဘောဆောင်မှုတွေဖြစ်စီဟ တဲ့ဟာသာလျင်ဒီငွေပြဿနာဖြစ်နေတာဖြစ်တဲ့အတွက် NLD ဟာတရည်တီပါတီမဟုတ်ဖဲနဲ့ဟလာမူကြီးတွေကလွှဲရင်တော့ကအချော်တင်လုံးမဲ့လုံးနိုင်တယ်ဆိုတဲ့ NLD ရဲ့မူရဒီတိုင်းမှာကျွန်တော်ဆက်သွားအုံးမဲ့ဆက်သွားတင်သေးတယ်ဆက်သွားနိုင်တယ်ဒါဟာမှန်ကန်တဲ့လိုရဖြစ်တယ်လို့ပဲကျွန်တော်အခိုင်အမာယုံကြည်သေးပါပဲခင်ဗျ
ဟုတ်ကဲ့ဒါပေမဲ့စစ်စူရသူတို့တွေ့တာကတော့ကျွန်တော်ထင်တာပေါ့လေသူတို့ဟာဘာပဲဖြစ်ဖြစ် NLD ပါတီကတော့သူတို့အချော်ပေးစရာမလိုဘူးသူတို့သတ်မှတ်ထားတဲ့ဒီရွေးကောက်ပွဲလမ်းစဉ်တိုင်းသူတို့လုပ်သွားမယ်နိုင်ငံတော်ကလည်းပဲသူတို့မူဝါဒကိုသဘောကျသဘောပေါက်သွားမှာပဲနောက်ပြီးတော့သူတို့တိုင်းပြည်ထဲမှာလည်းအခုအမတ်တွေအဖြစ်အပြည့်ခံကြဖို့အတွက်လူမျိုးစုံကိုပေါ့လေသူတို့နီးမျိုးစုံနဲ့စည်းရုံးနေဆွာလိုက်ကြနေရပါတယ်ဆိုတော့ NLD ရဲ့အရှော်တင်းလုံလို့သိတန်အောင်စစ်အစိုးရဘက်ကရော NLD နဲ့လိုက်ပါပြီးတော့အရှော်တင်းလုံလို့မထင်ပါလား
လာလာအခုဒီတော့မမြင်သေးပါဘူးသို့တော်လည်းဘယ်အရာမဆိုပေါ့လေမဖြစ်နိုင်ဘူးဆိုတော့အဲကိစ္စကတော့မရှိဘူးလို့ကျွန်တော်တို့ဘက်ကတော့အခုထိအဲဟလာတကားဖွင့်တဲ့မူဝါဒနဲ့ပဲဆက်လက်သွားတင်နေတယ်ခုနကမြန်ဆိုဆွေးနွေးသူကဆုံးခန်းတိုင်ရောက်တဲ့အဆင့်တော့မဟုတ်သေးဘူးလို့ပဲမြင်တဲ့တွေ့ NLD ကမှန်ကန်တဲ့လမ်းစဉ်နဲ့ဟလာပွင့်လင်းတဲ့ဟလာဟလာညင်သာတဲ့ပြော့ပြောင်းတဲ့ချင်းကမှုတွေနဲ့ပဲဆက်လက်လှုပ်ဆောင်ဖို့ဟိုတင်သေးတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ကိုမြင်ဆိုရောတကယ်လို့များ NLD ပါတီဟာဖြတ်သန်းခြင်းခံရတယ်ဆိုရင်ဘူဝါရဆက်လက်ရှင်တိုင်းအတွက်ဘယ်ပုံပန်ဤလှုပ်ရှားလာနိုင်မဲ့အခွင့်အလမ်းမျိုးရှိပါသေးတယ်ခင်ဗျာ
အခုဟာတည်ဆုံရှင်တွေလမ်းပိတ်သွားပြီးအဲသို့မဟုတ်နာအဖက2020ရွေးကောက်ပွဲကိုအဲတေချာပေါ့မဟုတ်ချက်မဖြစ်မနေအကောင့်ထဲပေါ်တော့မှာပဲလို့တချို့ကတွေးကောင်းပြင်းနိုင်ပါတယ်ကျွန်တော်တို့ကတော့တည်ဆုံရှင်တွေရေးလမ်းကြောင်းကနေတစ်ဆင့်အဲတန်းဒီကိုကောင်းအောင်လို့ရှေ့ရှုပွားခြင်းဟာတိုင်းပြည်ပြည်သားတွေအတွက်ကောနာအဖအတွက်ကောအကောင်းဆုံးထွက်ပေါက်ဖြစ်မယ်လို့ကျွန်တော်ကအခုချိန်ထိကျွန်တော်တို့ယုံကြည်ထားဆဲဖြစ်ပါတယ
်ဟုတ်ကဲ့ဒါကြောင့်မို့လို့
ကျွန်တော်တို့အခုလက်ရှိမူဝါဒတွေကိုကျွန်တော်တို့ကခိုင်ခိုင်မာမာခိုင်ဆွဲထားတယ်ဆိုပေမဲ့လည်းတကယ်လို့များနာအဖနဲ့တွဲဆုံဆွေးနွေးလုပ်မယ်ဆိုရင်ကျွန်တော်တို့ကဘယ်အစိတ်ပိုင်းတွေကိုတော့ဒီလူလူအကျိုးရှေ့ရှုပြီးတော့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်လဲဘယ်လိုအစိတ်ပိုင်းတွေကိုတော့နာအဖအနေနဲ့ပြန်လဲစဉ်းစားသင့်တယ်ပြန်လဲပြင်ဆင်သင့်တယ်ဆိုတာကိုကျွန်တော်တို့ကဆွေးနွေးမှာပါအဓိကအဖြစ်ကတော့အရေးအကြီးဆုံးဖြစ်တဲ့ဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဒေါအောင်ဆန်းစုကြည်ကတိတိကျကျနဲ့ပြုံပြုံလင်းလင်းဆွေးနွေးနိုင်မယ်ဆိုရင်ဒီပြဿနာတွေအားလုံးကြည်လည်သွားနိုင်စရာရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင
်ဗျ။ဟုတ်ကဲ့ NLD ဘက်ကအဲ့လိုပျော်ပြောင်းနှူးညံ့စွာလုပ်ပေမဲ့အစိုးရဘက်ကပျော်ပြောင်းလာနိုင်အလားအလာကမြင်မိလို့ရခင်ဗ
ျ။ဟုတ်ကဲ့ဟိုပျော်ပြောင်းလာနိုင်လေဆိုတော့နာဖကောင်းဆောင်ပိုင်းမှာပဲဖြစ်စီဒါမှမဟုတ်ဗိုလ်ချုပ်မူကြီးတန်းရွှေစီမှာပဲဖြစ်စီသူရဲ့ကိုနိုင်ကိုဖြစ်စီဒါမှမဟုတ်လည်းနိုင်ငံတကာဖိအားကြောင့်ဖြစ်စီပြည်သူလူထုအတွင်းမှာဖြစ်နေတဲ့အခြေအနေကိုသိရှိသဘောပေါက်နားလည်လို့ပဲဖြစ်စီကျွန်တော်တို့အချိန်မရွေးပြောင်းသွားနိုင်လေလို့ကျွန်တော်တို့အဲ့လိုပဲမျှော်လင့်ပါတယ်ခင်ဗျာ
ဟုတ်ကဲ့
တကယ်လို့သာတိုင်းပြည်ပြည်သူပြည်သူပြည်သားရဲ့အလွန်တရာဒုက္ခရောက်နေပြီဆိုတဲ့ဟာကိုဗိုလ်ချုပ်မူကြီးတန်းရွှေတည်တည်ချတာသိမယ်ဆိုရင်ကျွန်တော်တို့လည်းတွေးဆုံဆွေးနွေးပြီးတော့အဖြေရှာဖို့ခက်ခဲမှမဟုတ်ဘူးလို့လည်းကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့သွားရမှာခင်ဗျာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ1990ပြည့်တုန်းကပြည်သူတရားလုံးတစ်ခဲနဲ့မဲဆန္ဒပေးပြီးတော့တိုင်းပြည်ကိုဦးဆောင်ဖို့အတွက်ရွေးချယ်ခြင်းခံရတဲ့ပါတီဖြစ်ပါတယ်။ဆိုတော့အခုလိုသမိုင်းဝင်အဆုံးအဖြတ်ပြုလုပ်ရမယ့်ဒီအခြေအနေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်သာအရေးကြီးတာမဟုတ်ဘဲမြန်မာပြည်သူတရားလုံးအတွက်လည်းအင်မတန်အရေးကြီးတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဘယ်လိုဆုံးဖြတ်သင့်တယ်ဘယ်လမ်းရွေးသင့်တယ်ဆိုတာသောရရှင်ပြည်သူတွေပါဝိုင်းဝန်းစဉ်းစားသင့်တဲ့ကိစ္စလို့ထင်မိပါကြောင်းပြောကြရင် Goodbye အစီအစဉ်ကိုဒီမှရင်ကုန်ချလိုက်ပါစေခင်ဗျာ။ကျေးဇူးတင်ပါတယ်။